ဖက်ဆီခံထားရတဲ့ဂျော်ဒန်တိုက်လေယာဉ်မှုကိုအစ္စလမ်စစ်သွေးကြွ IS အဖွဲ့ကရရဲ့ဆက်ဆက်တပ်ဖြတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့စစ်သွေးကြွနှစ်ယောက်ကိုဒီကနေ့မနေ့အာယုံတက်ချိန်မှာပဲဂျော်ဒန်နိုင်ငံကကွပ်မြူလိုက်ပါတယ်။ဂျော်ဒန်နိုင်ငံအမန်မြို့တော်မှာ2005ခုနှစ်ကအသေးခံဘုံးခွဲကိုကျင်းပမှုနဲ့တည်ထောင်ပြစ်ပေးခံထားရတဲ့အီရတ်နိုင်ငံသူဆာချီဒါအယ်ရီချာဝီနဲ့အယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်သူအီရတ်နိုင်ငံသားဇီယက်အယ်ကာဘိုလီတို့ကိုဂျော်ဒန်နိုင်ငံကကြိုးပေးကွပ်မြူခဲ့တာပါ။စစ်သွေးကြွတွေကတော့အခုကွပ်မြူခံလိုက်ရတဲ့အီရတ်နိုင်ငံသူအယ်ရီချာဝီနဲ့အချင်းသားချင်းလဲလှယ်ဖို့တောင်းဆိုခဲ့ပေမယ့်ဂျော်ဒန်နိုင်ငံကတော့လေယာဉ်မှုမွတ်ခါစီပါအသက်ရှင်ရရှိတယ်ဆိုတာတတိပြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။စီရနိုင်ငံတွင်းကစစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့စစ်စင်ရေးတစ်ခုတွင်လေယာဉ်ပြည့်ချရာကဖမ်းဆီးခံရတဲ့ဂျော်ဒန်လေယာဉ်မှုကိုလှောင်ရင်တစ်ခုထဲမှာချုံနောင်ထားပြီးလက်စီလောက်မိရှုတက်ဖြတ်ခဲ့တဲ့ဗီဒီယိုတော့စစ်သွေးကြွတွေကမနေ့ကောင်ကပဲထုတ်ပြန်ခဲ့တာပါ။ဂျော်ဒန်နိုင်ငံကတော့ဗီဒီယိုဟာလွန်ခဲ့တဲ့တစ်လကကြိုက်ကူထားတာလို့ပြောပါတယ်။အမေရိကန်ပြည်အစိုးရမှရောင်းနေတဲ့ဂျော်ဒန်ပြည်အဗ်ဒူလာကတော့အစ္စလမ်ဘာသာနဲ့ဘာမှမဆန်တဲ့ဒုစရိုက်ဖို့တစ်ဖွဲ့ရဲ့တရေပေါ်ကြောင်နဲ့လုံရဖြစ်မနေ့တုန်းကပဲပြစ်တင်ရှုတ်ချခဲ့တာပါ။ဂျော်ဒန်ပြည်နဲ့ခေတ္တတွဲဆုံခဲ့တဲ့သမ္မတဘရက်အိုဘားမားကလည်းအဲဆစ်သွေးကြွရရဲ့ရက်ဆက်ချင်းချုပ်တဲ့နောက်ထပ်လုံရတစ်ခုဖြစ်နေပြောဆိုသွားခဲ့ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းလူတက်ကိုတံပိုးမထားတဲ့စစ်သွေးကြွရရဲ့လုံရဖြစ်နေပြစ်တင်ရှုတ်ချခဲ့ပါတယ်။